အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြအတ္တအတုဇာခန္ဓာကနေပြီးတော့နားဆင်သူပရိသတ်များအားလုံးကိုနှုတ်ဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့နုပြအတ္တအတုဇာခန္ဓာမှာလူငယ်လူရွယ်တွေရဲ့ဘဝတ္တမှာစဉ်းစားဆင်ခြင်စရာကောင်းတဲ့အကြောင်းအရာလေးတွေဘဝတ္တလမ်းခီးမှာကြုံတွေ့လာတဲ့ဆိတ်ရှုပ်စရာဆုံးဖြတ်ချက်ချဖို့ရန်အတွက်ခက်ခဲတဲ့အခြေအနေလေးတွေမှာဘလို့ဆုံးဖြတ်ချက်ချတင်တယ်ဘလို့လျှောက်လန်းတင်တယ်ဆိုတာလေးတွေကိုအထောက်အကူပြုနိုင်မဲ့အကြောင်းအရာလေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ဘဝအတ္တမှာဆုံးဖြတ်ချက်တစ်ခုမှားသွားလို့ရှိရင်ကျွန်တော်တို့ငယ်ဝယ်စဉ်အချိန်ကာလတွေမှာသာမကပဲနဲ့ဟိုးတော့အသက်30 40 50အသက်ကြီးတဲ့အထိကိုပါငယ်ဝယ်စဉ်ကမှားခဲ့တဲ့ဆုံးဖြတ်ချက်လေးတစ်ခုကြောင့်အကျိုးတက်ရောက်မှုဟာအင်မတန်ကြီးပြီးတော့တက်ရောက်နိုင်တယ်ဆိုတာကျွန်တော်တို့နားလဲသဘောပေါက်ထားဖို့အရေးကြီးပါတယ်ဒါပေမဲ့တချို့သောလူတွေကသဘောမပေါက်ကြတဲ့ခါကျတော့ငါတို့ဒီမှာမှားရင်လေမှားမှာပေါ့လို့ထင်ပြီးတော့ဆုံးဖြတ်လိုက်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့ရှေ့အနာဂတ်လမ်းခီးမှာမကောင်းတဲ့အကြောင်းအရာလေးတွေနဲ့ရင်ဆိုင်ကြုံတွေ့နိုင်ရတယ်ဆိုတာသတိချက်ပွဲဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်သူရဲ့အတ္တတာမှာကောင်းတဲ့ဆုံးဖြတ်ချက်မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ချနိုင်မှုအတွက်အင်တန်ရည်ကြည့်ပါတယ်။လူတိုင်းကတော့အမြဲတမ်းတော့မှန်မနေနိုင်ပါဘူး။ဒါမဲ့အတတ်နိုင်ဆုံးကျွန်တော်တို့ကမှားတော့မှားမယ်။ဒါမဲ့အ ਨੇ ဆုံးမှားမယ်ဆိုတဲ့စိတ်ကိုတော့ကျွန်တော်တို့မွေးထားဖို့အရေးကြီးပါတယ်။မတည်တဲ့ဆရာဝန်ထောင်မကျတဲ့ရှေ့နေစသဖြင့်စကပုံတွေထဲမှာကျွန်တော်တို့ကြားဝူးကြပါတယ်။မမှားဘူးတဲ့ရှေ့နေမရှိတဲ့လူမျိုးအမှားကတော့လူတိုင်းမှာရှိပါတယ်။ဒါမဲ့လည်းကျွန်တော်တို့ရဲ့လူငယ်လူရွယ်တွေရဲ့တန်ဖိုးရှိတဲ့ဘဝလမ်းခင်းကိုရှောက်တဲ့အခါမှာတော့ပို့ပြီးတော့နဲနိုင်သမျှနဲတဲ့အမှားမျိုးနဲ့ကျွန်တော်တို့ရဲ့ဘဝသက်တာကိုရှောင်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေ့အနာဂတ်ကပို့ပြီးတော့ကောင်းမယ်ဆိုတာကိုကျွန်တော်တို့နားလည်ထားဖို့အရေးကြီးပါတယ်။ဘာလို့ဆိုတော့ကျွန်တော်ကဒီတိုင်းနေမှာမဟုတ်ဘူး။ကျွန်တော်တို့ရဲ့ဒီလူငယ်လူရွယ်သက်တာမှာကျွန်တော်တို့ကအိမ်တော်တစ်ခုတည်ဆောက်မယ်။ကျွန်တော်တို့ကိုယ်တိုင်မိခင်တွေဖြစ်လာမယ်။ကျွန်တော်တို့ကိုယ်တိုင်ဖခင်တွေဖြစ်လာမယ်။ကျွန်တော်တို့ကိုယ်တိုင်အိမ်တော်ကိုဦးစီးတဲ့သူတွေဖြစ်လာမယ်။ကျွန်တော်တို့ကိုယ်တိုင်အုပ်ထိန်းသူတွေဖြစ်လာပြီးတော့ကျွန်တော်တို့ကနောက်ထပ်မျိုးဆက်တစ်ခုကိုပြန်လည်ပြီးတော့မွေးဖွားရတော့မယ်မိသားစုတစ်ခုကိုတည်ထောင်သူတွေဖြစ်လာတော့အဲ့ဒီခါကျတော့ငငယ်တို့ကမှားထားတဲ့အမှားရဲ့အကျိုးတက်ရောက်မှုတွေကကျွန်တော်တို့ရဲ့မိသားစုအပေါ်မှာကျွန်တော်တို့ရဲ့ဘဝအတ္တလမ်းခေမှာနဲနိုင်သမျှနဲလေကောင်းနေဆိုတဲ့စိတ်ထားနဲ့ကျွန်တော်တို့ရှောက်လန်းရမှာဖြစ်ပါတယ်အခုတလောမှာဒီအကြောင်းနဲ့ပတ်သက်လို့ကျွန်တော်စောက်တုတ်ကိုကျွန်တော်ဖတ်ပြီးတော့စဉ်းစားစရာကောင်းတဲ့အကြောင်းလေးတွေကိုခေါင်းထဲမှာအများအတန်းတွေးနေမိပါတယ်အဲ့ဒီစောက်လေးကတော့လှေကားတလေးများရာဇဝင်လို့ဖြစ်ပါတယ်စာရေးဆရာတွေကနေပြီးတော့ဒီဗမာပြည်မှာအင်မတန်ထင်ရှားတဲ့네ပဲအတီးတီးမှာအောင်မြင်နေကြတဲ့သူတွေစီကိုလိုက်ပြီးတော့အင်တာဗျူးလိုက်လုပ်ထားတာ။နော်ဘလို့အောင်မြင်လာတဲ့ဘလို့ကြိုးစားခဲ့ရတဲ့ဘလို့အခက်ခဲနေတွေ့ခဲ့ရလဲဆိုတဲ့အကြောင်းအရာတွေအင်တာဗျူးလုပ်ပြီးတော့လက်ရှိကျွန်တော်တို့ရဲ့နိုင်ငံမှာအောင်မြင်ကြော်ကြားနေတဲ့네ပဲအတီးတီးမှာနော်စီးပွားရေး네ပဲမှာလူမှုရေး네ပဲမှာပညာရေး네ပဲမှာအဲ့လိုမျိုးအောင်မြင်ကြော်ကြားနေတဲ့သူတွေရဲ့ဘဝအတ္တတောင်လိုက်ပြီးတော့မေးမြန်းပြီးတော့မှတခြားလူတွေကဒီသူတို့ရဲ့ဟိုဖြတ်တန်းလာခဲ့တဲ့လှေကားတစ်တည်းဘဝခီးတွေကိုကြည့်ပြီးတဲ့အခါမှာတော့သူတို့ရဲ့ဒီတွေ့အကြုံတွေကိုကျွန်တော်တို့ကသိရှိနားလည်ပြီးတော့ကျွန်တော်ရဲ့ဘဝသက်တာတွေလည်းပြန်ပြီးတော့ပြင်ဆင်ဖို့အတွက်ကောင်းတယ်ဆိုတဲ့ရည်ချက်နဲ့ဒီစာအုပ်လေးကိုထုတ်ဝေထားတာဖြစ်တယ်။ကျွန်တော်ဒီစာအုပ်လေးကိုဖတ်တဲ့အခါမှာပထမဆုံးကအမှားစာပေါ့နော်။ဒီအမှားစာလေးကိုကြည့်ပြီးတော့စိတ်ထဲမှာတော်တော်သဘောကျမိတယ်။ဒီစာအုပ်ကိုစီစဉ်တဲ့လူရဲ့ပြောပြချက်အရဆိုရင်တော့သူကမန်လေးသွားတဲ့အခါမှာစေးကျောင်းတက်နေတဲ့လူငယ်လေးတွေနဲ့အတူတူစကားပြောမိ။အော်လူငယ်လေးတယောက်မေးကြည့်တယ်မင်းကဘလို့ဖြစ်လို့ဈေးကြောင်တက်မိတာလဲကွာလေဆက်ဒီလူငယ်လေးကရည်ပြီးတော့ပြန်ပြောကျွန်တော်လည်းမသိပါဘူးဗျာတဲ့ကျောင်းကနေပြီးတော့ဖောင်တွေရောက်လာတယ်ဘယ်တက်ကသူတက်မလဲဆက်တက်အောင်ပြီးတော့နော်ကျွန်တော်ကတော့မသိလိုက်ဘူးတဲ့အဖေနဲ့မင်းနဲ့ယူပြီးတော့ဈေးတက်ကသူဆိုပြီးတော့ဖြည့်လိုက်ပြီးတော့ပို့လိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဈေးတက်ကသူရောက်လာတာပါဆက်ဒီပုံကောစဉ်းစားတယ်ဒီလူငယ်လေးရဲ့ဘဝတက်တာမှာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်သူ့ရဲ့ဝါသနာအရင်းခံမပါဘဲနဲ့မိဘတွေကကောင်းနေထင်းလို့စီစဉ်တဲ့ဟာကိုလှုပ်လိုက်ရတဲ့အခြေအနေအမျိုးတွေဟာကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာဘယ်နှယောက်ရှိနေပြီလဲ။ तू ဟာစေးပညာကိုဝါသနာမပါဘဲနဲ့တခြား तू ဝါသနာပါတဲ့ပညာတမျိုးမျိုးရှိနေရော။အဲ့ဒီပညာကိုလိုက်စားရင် तू တော့ပို့ပြီးတော့အံခွင်ဝင်ကြမဖြစ်နိုင်ဘူးလား။ဆိုတော့ဒီပုဂ္ဂိုလ်အဲ့ဒီစေးကြောင်းသားလူငယ်လေးရဲ့ဖြေချားချက်ပေါ်မှာ तू ကတနှုံနှုံနဲ့စဉ်းစားတွေးခေါ်ရင်းနဲ့ तू စိတ်ထဲမှာဗမာပြည်ကလူငယ်တွေအတွက်လမ်းကြောင်းတစ်ခုအသိဉာဏ်ပညာတစ်ခု तू အချပေး။ဒါမှမဟုတ် तू ကလက်ရှိဗမာပြည်မှာအောင်မြင်ကြော်ကြားခဲ့တဲ့လူတွေရဲ့ဘဝအတ္တတာကိုအင်တာဗျူးလုပ်ပြီးတော့ ဒီစာအုပ်အနေနဲ့ရေးသားထုတ်ဝေဖို့ဆုံးဖြတ်ခဲ့ဆိုတော့ကျွန်တော်တို့ရဲ့ဘဝအသက်တာမှာဒီလိုအခြေအနေလေးကြီးုံလိုက်ပြီးကျွန်တော်စဉ်းစားရကောင်းတဲ့အကြောင်းရတော့ကျွန်တော်တို့ကိုကျွန်တော်တို့ပြဋ္ဌာန်းခြင်းလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ကျွန်တော်ကိုကျွန်တော်ပြဋ္ဌာန်းမှုအရေးကြီးပါတယ်ဒီထဲမှာလူတယောက်ကဘာပြောထားလဲဆိုလူငယ်တွေရတဲ့ကိုကိုကိုမပြဋ္ဌာန်းနိုင်လို့ရှင်ရင်တဲ့လူများတွေကလာပြီးကိုကိုပြဋ္ဌာန်းသွားလိမ့်မယ်ဆိုလိုတာကျွန်တော်ဟာဘာလုပ်ချင်ပါတယ်ကျွန်တော်ကဘာဝါသနာပါပါတယ်ကျွန်တော်ကတော့ဘာဖြစ်အောင်ကြိုးစားပါမယ်လို့ကျွန်တော်တို့မှာကျွန်တော်တို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းချက်မရှိရင်တော့ကျွန်တော်တို့ကိုလူများတွေကလာပြီးတော့မင်းဒါကိုဝါသနာပါပါမင်းဒါကိုလုပ်ပါမင်းဒါကိုလိုက်စားပါဆိုပြီးတော့သူတို့ကကျွန်တော်တို့ကိုပြဋ္ဌာန်းပြီးတဲ့ပြဋ္ဌာန်းချက်တွေဖြစ်သွားလိမ့်မယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့လူငယ်တွေရဲ့အသက်တာမှာမိမိကိုယ်ကိုမိမိပြဋ္ဌာန်းနိုင်တဲ့ပြဋ္ဌာန်းချက်ရှိဖို့ရန်အတွက်သိပြီးတော့အရေးကြီးပါတယ်မိဘတွေရဲ့တွန်းအားဆွေမျိုးအတန်းဝိုင်းတွေရဲ့တွန်းအားထက်တော့ဘေးပတ်ဝန်းကျင်မှာလူများတွေရဲ့တငယ်ချင်းတွေရဲ့မိတ်ဆွေတွေရဲ့တော့မကိုယ်လွှမ်းမိုးမှုရှိတဲ့လူတွေရဲ့ပြဋ္ဌာန်းချက်တွေကိုကဖယ်ပြီးတဲ့အခါမှာငါပါဖြစ်ချင်တာလဲငါပါလုပ်ချင်တာလဲအဲ့ဒီပြဋ္ဌာန်းချက်ကိုပြနိုင်မှာအရေးကြီးပါဒီနေ့ခေတ်လူငယ်တော်တော်များလူများရဲ့တချင်းဆိုလို့သူတို့လိုက်ဆိုချင်တယ်လူများတွေကဘလို့ဝတ်စားလို့သူတို့ဒီလိုမျိုးလိုက်ပြီးဝတ်စားချင်တယ်ရုပ်ရှင်ထဲမှာဒီမင်းသားဒီစကားပြောလို့လိုက်ပြောချင်တယ်ဆိုတော့လူများတွေရဲ့လွှမ်းမိုးမှုနဲ့လူများတွေရဲ့ပြဋ္ဌာန်းချက်နောက်ကိုပဲတကောက်ကောက်လိုက်ချင်နေကြတယ်ဆိုလို့ရှိရင်တော့ဒီလူငယ်တွေရဲ့ဘဝသက်တာမကောင်းဘူးလို့ပဲကောက်ချက်ချမှာဖြစ်ပါမလိုပါဘူးကျွန်တော်တို့ရဲ့ဘဝအသက်တာမှာပခုံးနှစ်ဖက်ကနေပြီးတော့ခေါင်းပေါက်ကြတဲ့လူတွေကြီးပါပဲငယ်ရွယ်တဲ့အချိန်မှာခွန်အားပလနဲ့စွမ်းအားနဲ့ငယ်ရွယ်နှုတ်ပြုံမှုနဲ့အားရှိနေကြတဲ့လူငယ်တွေပဲဖြစ်ပါဒါကြောင့်မလို့ဘသူရဲ့ပြဋ္ဌာန်းချက်မှမဟုတ်မိမိကိုယ်တိုင်ကိုကြကျွန်တော်တော့ဒါလုပ်ချင်တယ်ကျွန်တော်တော့ဒါဖြစ်ချင်တယ်ကျွန်တော်တော့ဒီလိုရောက်အောင်ကြိုးစားမယ်ဆိုတဲ့မိမိကိုယ်ကိုမိမိပြဋ္ဌာန်းချက်နဲ့ပြဋ္ဌာန်းပြီးတော့အသက်ရှင်ဖို့ရန်အတွက်တိတ်ပြီးတော့အရေးကြီးပါတယ်အဲ့ဒီလေကားလေးများရာဇဝင်ဆိုတဲ့စာအုပ်ထဲမှာလည်းပဲနေပဲတီးတီးမှအောင်မြင်နေကြတဲ့ဗမာပြည်ရဲ့ထင်ရှားကျော်ကြားလာတဲ့လူပုဂ္ဂိုလ်တွေရဲ့ဘဝတက်တာဖြတ်တန်းလာတဲ့အကြောင်းကိုဖော်ပြထားတဲ့အခါမှာသူတို့လည်းဒီလိုပဲကြိုးစားခဲ့ရတာပဲငါပါဖြစ်ချင်လဲငါပါလုပ်ချင်တယ်ငါနဲ့ပါတင့်တော်လဲအဲ့လိုမျိုးတချင်းဆိုတာတော့ကောင်းကောင်းမဆိုတတ်ဘူးငါအဆိုတော်ဖြစ်ချင်တယ်ဆိုတဲ့ပြဋ္ဌာန်းချက်မျိုးကျွန်တော်တို့မှပြဋ္ဌာန်းလို့လဲမရပါဘူးဟုတ်ပြီငါတော့ဝါသနာပါတာတော့ကတာဝါသနာပါပြီခြေောက်ကလည်းမမြောက်တယ်လက်ကလည်းမမြောက်တယ်ဒီလိုမျိုးဆုံးဖြတ်ချက်မျိုးလဲခြောက်လို့မရမိမိရဲ့အခြေအနေလဲကျွန်တော်နားလဲရမယ်ငါတော့ဘာနဲ့အတင့်တော်ဆုံးလဲဖြစ်တယ်ဒါကြီးမရဘူးငါတော့ဒါကြီးပဲဝါသနာပါနေဒါပေမဲ့ကိုယ့်ရဲ့ခန္ဓာကိုယ်တိဆောက်ဖို့ကိုယ့်ရဲ့စိတ်အခြေအနေကိုယ့်ရဲ့ဟိုမျိုးရိုးဗီဇအရာမဖြစ်နိုင်တဲ့အရာတွေကိုလည်းကျွန်တော်ဇောက်ချပြီးတော့လုပ်ဖို့ရန်တွေ့လဲမလွယ်ပါဘူးဒါကြောင့်မလို့လူငယ်တွေရဲ့ဘဝတက်တာမှာမိမိကိုယ်ကိုမိမိပြဋ္ဌာန်းနိုင်ရမယ်အဲ့လိုပြဋ္ဌာန်းတဲ့အခါမှာဇွဲလုံးလာဝိရိယရှိဖို့လိုသလိုမိမိရဲ့ဖြစ်တည်နေတဲ့ဖြစ်တည်မှုပေါ့နော်ခန္ဓာကိုယ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအခြေအနေပေါ်မှာကြည့်ပြီးတော့အတတ်နိုင်ဆုံးနှိစမှုရှိတဲ့ပြဋ္ဌာန်းမှုကိုပြဋ္ဌာန်းပြီးတော့မိမိရဲ့ဘဝတက်တာခီလန်းကိုရှောက်သွားနိုင်ဖို့ရန်အတွက်အရေးကြီးပါတယ်ဆိုတဲ့အကြောင်းဒီနေရာနေပြီးတော့အနေငယ်ပြောပြလိုပါတယ်ဒီတစ်ပတ်ကျွန်တော်တို့ရဲ့အစီအစဉ်လေးကိုတော့ဒီမှာပဲစုံသက်ရနာကြပါတယ်ရှေ့လာမယ့်အပတ်များမှာလည်းဒီအမှုပြတက်တာတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကိုစောင့်မျှော်နားထောင်ကြပါအောင်လို့ပြောကြားရင်းနဲ့ပဲနှိကုံးချိုလိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်Dream
pega lei ne tu coro shire u laung ne bwa le ma so pie la bo a yu yin go sai go pian le See you.